US ညညတော့တိုင်းသားများဖက်ဒရယ်ကောင်စီလို့ခေါ်တဲ့လက်နက်ကိုင်တိုင်းသားတပ်ပေါင်းစုညီလာခံကနေ KNUK အမျိုးသားအစည်းအရုံးထွက်ခွာခဲ့တဲ့ပြဿနာကစနောက်ပိုင်းပေါ်ပေါက်လာတဲ့ပြဿနာတိုင်းမှာ KNU အဖွဲ့အစည်းအတွင်းသဘောထားကွဲပြားမှုတွေတစ်ခုပြီးတစ်ခုတွေ့မြင်လာကြရပါတယ်ဘယ်လိုပြဿနာမျိုးတွေလဲသဘောထားကွဲပြားမှုတွေကိုဘယ်လိုထင်ဟပ်နေသလဲ KNU အဖွဲ့အစည်းကြီးဒီလိုပဲဆက်သွားတင်သလားဘာတွေဆက်လုပ်တင်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အလုံးတိကျပြီးဖြစ်တဲ့အတိုင်း UNFC တပ်ပေါင်းစုတွေမှာအင်အားကြီးနှစ်ဖွဲ့ဖြစ်တဲ့ KIO ကချင်ပြည်လွတ်မြောက်ရေးအဖွဲ့နဲ့ KNU ကရင်မျိုးသားအစည်းအရုံးတို့ရဲ့မူဝါဒသဘောထားနှစ်ခုထိတိုက်တိုးကြပါတယ်။တပ်ပေါင်းစုဥက္ကဋ္ဌရာဒူးယူထားတဲ့ KIO ကUNFC ကိုကြစ်ကြစ်လစ်လစ်ဗဟိုချုပ်ကိုင်မှုရှိတဲ့အဖွဲ့အစည်းဖြစ်ပုံဖော်လိုပြီး KNU ဖွဲ့ဘက်ကတော့တပ်ပေါင်းစုထက်လက်ရှိနိုင်ငံရေးအခြေအနေနဲ့လိုက်လျောညှိထွေမှုရှိတဲ့မဟာမိတ်ပူးပေါင်းဆောင်ရွက်မှုပေါ်ဆောင်ဖို့စဉ်းစားတင်နေဆိုပြီးပြုပြင်မှုလုပ်ဖို့အကြံပြုတင်ပြပါတယ်။ဒါပေမဲ့ KIO နဲ့အဖွဲ့ဝင်အများစုကလက်ခံခြင်းမရှိပါဘူး။တပ်ပေါင်းစုထဲမှာ KNU နဲ့ KIO ခုလိုဖွဲ့စည်းပုံကိစ္စတစ်ခုတည်းသဘောထားကွဲတာတော့မဟုတ်ပါဘူး။ UNFC ရဲ့တပ်ပေါင်းစုတိုးချဲ့ရေးတပြည်လုံးအပြစ်ခက်ရက်စဲရေးနိုင်ငံရေးတွဲဆုံဆွေးနွေးရေးဆိုင်ရာတွေမှာလည်းသဘောထားကွဲခဲ့ကြပါသေးတယ်။ဒီလိုသဘောထားမတူညီမှုတွေကိုဖြေရှင်းနိုင်ဖို့အတွက် KNU ဖွဲ့ဟာချင်းမိုင်ညီလာခံကိုအဓိကခေါင်းဆောင်နေဖြစ်တဲ့ဥက္ကဋ္ဌစောမူဒူစေဖိုဒူဥက္ကဋ္ဌနော်စီဖိုရာစိန်အတွင်မူပရိုကွယ်ထူးဝင်းတို့ကိုယ်တိုင်တွားရောက်ဆွေးနွေးခဲ့တာပါနောက်ဆုံးတင်ပြချက်တွေအကောင့်ထဲပေါ်မလာတဲ့အောက်မှာ KNU ကိုယ်စားလှယ်တွေညီလာခံတွေကထွက်ခွာခဲ့တဲ့အထိဖြစ်ခဲ့ရပါတယ်ဒီအခြေအနေထိတော့ပြဿနာမရှိသေးပါဘူးပြဿနာကနောက်ပိုင်းမှာစပါတယ်
ညီလာခံကထွက်ခွာခဲ့ပြီးတဲ့နောက်ဥက္ကဋ္ဌစောမူဒူစီဖိုးက KNU အနေနဲ့ UFC အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုယာယီရပ်ဆိုင်ထားမယ်ဆိုပြီးအကြောင်းကြားစာရေးသားပေးမှုပါတယ်။ဥက္ကဋ္ဌရဲ့စာနဲ့မရှင်းမနှောင်းပဲဒူဥက္ကဋ္ဌနော်စီဖိုးရစိန်ကလည်းစာတစောင်ရေးပို့ပြန်ပါတယ်။သူ့စာထဲမှာတော့ UFC ညီလာခံကိုတင်သွင်းခဲ့တဲ့ KNU ကိုယ်စားလှယ်တွေရဲ့သဘောထားမတူညီခြင်းနဲ့ Federal Council ဝင်ကိုယ်စားလှယ်ရွေးချယ်ပေးဖို့နိုင်ခြင်းမရှိခဲ့တဲ့အပေါ် KNU အတွင်းပြန်လည်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ညီလာခံနှောက်နှေးကြံ့ကြံ့မှုဖြစ်သွားရတဲ့အပေါ် KNU ကိုစားတောင်းပန်တယ်လို့ဖော်ပြထားပါတယ်တကယ်တော့တော့စီဖိုးရဆင်းရဲ့အဲ့ဒီစာဟာ KNU ကောင်းဆောင်ပိုင်းအတွင်းသဘောထားကွဲပြားမှုတွေရှိနေတယ်ဆိုတာကိုလူသိထင်ရှားထုတ်ဖော်ပြောလိုက်တဲ့သဘောပါပဲဒါကြောင့်လဲတိုင်းသားကောင်းဆောင်တချို့က KNU အနေနဲ့ UNFC အဖွဲ့တွေကထွက်သွားတာဟာတကယ် KNU တစ်ဖွဲ့လုံးရဲ့သဘောထားဟုတ်ချင်မှဟုတ်မယ်သူတို့ဘူကော်မတီပြန်ဆွေးနွေးပြီးရင်အပြေမှန်သိရလိမ့်မယ်ဆိုပြီးပြောဆိုခဲ့ကြပါတယ်ဒါခင်ယူကောင်းဆောင်တွေကိုယ်စားလှယ်တွေရဲ့ဆုံးဖြတ်ချက်ကိုလေးစားသမှုမရှိတော့တဲ့သဘောလဲသက်ရောက်ပါတယ်။နောက်ပြဿနာတစ်ခုကတော့အရင်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDS မှာပါဝင်ခဲ့ဘူးတဲ့ရဲဘော်ခင်ကျော်နဲ့အဖွဲ့ဝင်တချို့ပြည်တော်စုကာကွယ်ရေးတပ် ABSDS UNRA ဆိုပြီးခွဲထည့်တည်ထောင်လိုက်တဲ့ကိစ္စပါ။ဒီအဖွဲ့ကိုလက်ခံထားတာဟာခင်ယူတပ်မဟာငါနယ်မြေထဲမှာပါ။ပြောရရင်ခင်ယူတပ်မဟာငါတပ်မှန်မှုရဲ့သဘောတူညီချက်နဲ့အဘိအမြောက်ပြမှုမရှိရင်ဒီအဖွဲ့တီထောင်လို့ရမှာမဟုတ်ပါဘူးတကယ်ဆို ABSDF ဘူအဖွဲ့ကို KU ဖွဲ့ကြီးရဲ့နယ်မြေထဲမှာလက်ခံထားတာပါဒီလိုလက်ခံထားတဲ့ကြားကမဟာမိတ်တပ်ဖွဲ့တွေကအုပ်စုတစုခွဲထွက်တာကိုအပြေးလိုက်တယ်ဆိုကြတဲ့က KU ဘူနဲ့တပ်မှန်ကသဘောထားတိုက်ဆိုင်မှုမရှိဘူးဆိုတဲ့အသေးပဲသက်ရောက်တယ်လို့အကွဲပြဲကိုဖော်ပြတဲ့ရက်ဒီရက်တစ်ခုလည်းဖြစ်ပါတယ
်နောက်ထပ်မြင်ရတဲ့ပြဿနာတစ်ခုကတော့ပြီးခဲ့တဲ့ရက်ပိုင်းကမှထွက်ပေါ်လာတဲ့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ရဲ့ကြေညာချက်ပါဒီကြေညာချက်ကတော့နည်းနည်းထူးဆန်းနေပါတယ်ကြေညာချက်ထဲမှာတော့ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကအစိုးပြုထားတဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်ကစီမံကိန်းတွေဟာအားနည်းချက်တွေရှိနေတယ်စီမံကိန်းကိုလုတာစောနေသေးတယ်ဒီအတွက်စီမံကိန်းတွေဟာငြိမ်းချမ်းရေးကိုအထောက်အကူပြုမဲ့အစားပဋိပက္ခကိုအားပေးရာရောက်မယ်လို့ဆိုပြီးကန့်ကွက်တာဖြစ်ပါတယ်စတိမာလာကိုရက်နှစ်ရန်ကုန်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကိုရက်တာဝန်ရှိသူတွေဖြစ်တဲ့ဒေါ်ဆူဇန်နာလှလှဆိုးနဲ့စောကျော်စွာတို့ကဒီစီမံကိန်းတွေအကောင့်ထဲဖော်ရမှာဒေသခံတွေနဲ့တိုင်ပင်တာမရှိဘူး KNU အဖွဲ့ကြီးနဲ့ညှိနှိုင်းတာမရှိဘူးပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေကပဲဂျိုက်ကာနဲ့ပူးပေါင်းအကောင့်ထဲဖော်နေတာဖြစ်တယ်ဒီစီမံကိန်းတွေကိစ္စ KNU အဖွဲ့ကြီးနဲ့ပေါင်းပြီးကန့်ကွက်သွားဖို့ဒူဥက္ကဋ္ဌနော်စီဖိုရာစိန်နဲ့လည်းဆွေးနွေးခဲ့ပြီးပြီလို့ဆိုပါတယ
်ဒါပေမဲ့လည်းစိတ်မကြသေးခင်ဩဂုတ်လထဲမှာပဲKNU တပ်မ၄ခုနဲ့ခရိုင်၄ခုကခေါင်းဆောင်တွေရန်ကုန်လာပြီးဂျိုက်ကာတာဝန်ရှိသူတွေနဲ့ဆွေးနွေးသွားခဲ့တဲ့ဖြစ်စဉ်ကလည်းရှိနေပြန်ပါတယ်ပြောရရင်လက်ရှိ KNU အဖွဲ့ထဲမှာဂ ခြိုက်ကရဲ့စီမံကိန်းကိုလက်ခံတဲ့တပ်မဟာတွေခရိုင်တွေရှိတယ်လို့လက်မခံတဲ့တပ်မဟာတွေခရိုင်တွေလည်းရှိနေတယ်ဆိုတဲ့သဘောသွားသက်ရောက်နေပါတယ်ပြောရရင်ပေါ်လာတဲ့ပြဿနာတိုင်းဟာခင်ယူထဲမှာသဘောထားကွဲပြားနေတာတွေကိုထင်ဟပ်စေပါတယ်ဒီလိုသဘောထားတွေကွဲပြားနေခြင်းအဖြစ်ခင်ယူကိုအင်အားချိနေတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပုံရိပ်ကျဆင်းစေပါတယ်အစိုးရပါဝင်အခြားတိုင်းသားအင်အားစုအသီးသီးရဲ့လေးစားမှုကိုမခံရရုံမှမကအထင်မြင်ပေးခြင်းကိုတော့ခံရပြီဖြစ်ပါတယ်ဒီအတွက်ခင်ယူကောင်းဆောင်ပိုင်းအနေနဲ့တကယ်အနှစ်သာရရှိတဲ့ညီညွတ်ရေးကိုပြန်တည်ဆောက်ဖို့အဲဒီကမှတစ်ဆင့်ကရင်တမျိုးသားလုံးကောင်းစားရေးအကောင့်တွေပေါ်ကြဖို့အချိန်ရောက်ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်